Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ26ရက်တနင်္ဂနွေနေ့ညနေ6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကို92.16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါရှင်ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျွန်မအနောင်လာတို့ပြောပြသွားမှာပါတရုတ်နိုင်ငံအရှေ့ပိုင်းကကမ်းခြေမြို့ဖြစ်တဲ့နင်ဘိုမှာပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တာကြောင့်လူနှစ်ဦးထပ်မံသေဆုံးပြီးတော့ဒဇင်ကျော်ဒဏ်ရာရသွားပါတယ်ကမ္ဘောဒီးယားနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့အသက်ကံကောင်းဆောင်ကင်ဆွန်ခအဖွဲ့စီထားတဲ့အထက်ကလူအခွင့်ရေးအဖွဲ့တစ်ခုကိုပိတ်ပစ်ဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ကတောင်းဆိုလိုက်ပါတယ်အီဂျစ်နိုင်ငံတောင်ပိုင်းဆိုင်းနိုင်ကျွန်းဆွယ်မှာပလီတစ်ခုအတွင်အကြမ်းဖက်သမားတွေတနက်နေ့ပြေလို့သေဆုံးသူပေါင်း305ယောက်ရှိသွားပါပြီဒီလိုသတင်းတွေကိုကြားကြမှာပါရှင်
ကောင်းပါပြီရှင်တည်င်းတွေပြီးနားဆင်ကြရမယ့်တည်င်းလွားတို့ထင်ပါတော့
သူကငြင်းငြင်းနဲ့မြစ်တာနဲ့ဆိုင်တော့တမန်တော့ဖြစ်တဲ့တကြောင်မလို့လေအဲဝန်တာရဲ့ပြည့်ရှင်နဲ့သူရဲ့မြန်မာပြည်မှာခြေကြွတဲ့အဖြစ်မြန်မာပြည်သူပြည်သားရဲ့ရှင်လန်းမယ်ဝမ်းမြောက်မယ်နောက်ဆဲချမ်းသာခြင်းကိုယ်ရဲ့ကျန်းမာခြင်
းမြန်မာနိုင်ငံရဟန်းအမတ်ဂါဒီနာချားမွန်ဘိုရဲ့လက်ထောက်ဆရာတော် Father Dominic ပြောသွားတာပါအပြည့်စုံကိုတည်င်းတွေပြီးမှကြားကြရပါမယ်ဒါအပြင်အင်ဒိုနီးရှားနိုင်ငံကပတ်ဝန်းကျင်ဆိုင်ရာထိန်းသိမ်းမှုလုပ်ငန်းတွေအကြောင်းနဲ့ဒီတစ်ခါလူတစ်ယောက်ရဲ့ကျန်းမာရေးအခြေအနေကိုစောင့်ကြည့်တိုင်းတာပြီးသတိပေးတဲ့အနိုင်အသည့်တမျိုးကိုဈေးကွက်မှာမကြာခင်စတင်ရောင်းချလိုက်မယ်ဆိုတဲ့အကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင
်တရုတ်နိုင်ငံအရှေ့ပိုင်းကကမ်းခြေမြို့ဖြစ်တဲ့နင်းဘိုးမှာပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တာကြောင့်လူနှစ်ဦးထပ်မံသေဆုံးပြီးတော့ဒဇင်ကျော်ဒဏ်ရာရသွားပါတယ်။ပောက်ကွဲမှုကြောင့်အဆောက်အုံတွေပြိုကျခဲ့တယ်လို့တမိုင်းနီးပါးအကွာမှာရှိတဲ့အဆောက်အုံတွေရဲ့ဗီရင်ပေါက်အမှန်တွေကွဲပြီးတော့နေရံတွေမှာလည်းအပေါက်ကြီးတွေဖြစ်သွားခဲ့ရပါတယ်။ပောက်ကွဲမှုဖြစ်တဲ့နေရာမှာဘာတွေရှိနေသလဲဆိုတာနဲ့ပတ်သက်ပြီးတော့ကွဲလွဲတဲ့သတင်းတွေထွက်ပေါ်နေပါတယ်။တချို့သတင်းဌာနတွေကအဲ့ဒီနေရာမှာဆက်ယုံအဆောက်အုံတွေရှိတယ်လို့ဆိုပေမဲ့တချို့ကတော့အဲ့ဒီနေရာမှာဖြိုချဖို့စီစဉ်ထားတဲ့အဆောက်အုံတွေဒါမှမဟုတ်ဖြိုဖျက်ပြီးတာအဆောက်အုံတွေသာရှိတယ်လို့ပြောပါရယ်။နင်းဘိုးဟာရှန်ဟိုင်းမြို့ရဲ့တောင်ဘက်ကီလိုမီတာ100အကွာမှာရှိတာပါ။မြစ်ကန်အနီးမှာဖြစ်သွားခဲ့တဲ့အဲ့ဒီပောက်ကွဲမှုရဲ့အကြောင်းရင်းကိုရှာမတွေ့သေးဘူးလို့တာဝန်ရှိသူတွေကပြောပါရယ်။လုံခြုံရေးဆရာအခြေခံသတ်မှတ်ချက်တွေကိုအသေးအချာလိုက်နာလည်းမရှိတဲ့တရုတ်နိုင်ငံကဆက်ယုံတွေမှာမတော်တဆမှုတွေဖြစ်လေဖြစ်တာရှိပါတယ်2015ခုနှစ်တုန်းကလည်းဓာတုပစ္စည်းတွေစနစ်တကျထားတူခြင်းမရှိတဲ့အတွက်ဆိုပြီးပြစ်တင်ပြောဆိုခံရတဲ့တီယန်ဂျင်ကမ်းခြေမြို့ကပောက်ကွဲမှုတစ်ခုမှာလည်းလူပေါင်း165ဦးသေဆုံးခဲ့ရပါသေးတယ
်ပြီးခဲ့တဲ့စက်တင်ဘာလကမြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်တက်မှုကနေနောက်ဆက်တွဲဖြစ်လာတဲ့ငရင်ကြောင့်ဆောင်းအောင်တွေပြိုကျခဲ့ပြီးကျောင်းသားတွေဖာဝင်လူများပြားသေဆုံးသွားခဲ့တယ်လို့တောင်ကိုရီးယားသတင်းတွေကအခုသတင်းမှာဖော်ပြလိုက်ပါတယ်မြောက်ကိုရီးယားနိုင်ငံဟာစက်တင်ဘာ3ရက်နေ့က6ကြိမ်မြောက်နျူကလ িয়ার ဆန်တက်မှုကိုလုပ်ခဲ့ပြီးတော့တိုက်ချင်းပြတုံးကြီးမှာတက်ဆင်လို့ရနိုင်တဲ့ဟိုက်ဒရိုဂျင်ဘုံးကိုအောင်မြင်မြင်ဆန်တက်နိုင်ခဲ့ပါတယ်။ဒီဖောက်ခွဲဆန်တက်မှုကြောင့်ဒီဆန်တက်မှုလုပ်တဲ့စက်ရုံတီရှိတဲ့ပွန်ဂျီဒေတာကအပေါ်ရမြေလွာကျောမှာငလျင်တစ်ခုလှုပ်ခတ်သွားခဲ့တယ်လို့အမေရိကန်နဲ့တရုတ်ဆိုရရဲ့မြင်းငလျင်တိုင်းတာရေးပညာရှင်တွေကအဲ့ဒီအချိန်ကပြောပါတယ်။ဒီငလျင်ဟာနျူကလ িয়ার ဆန်တက်မှုကြောင့်လောက်တာဖြစ်နိုင်တယ်လို့ဂျပန်တောင်ကိုရီးယားနိုင်ငံတွေကအာဏာပိုင်တွေနဲ့အမေရိကန်နိုင်ငံကအစိုးရမဟုတ်တဲ့အဖွဲ့ကကြွညင်သူတွေကလည်းတီးပြပါတယ်။ဒီပွန်ဂျီဒေတာနဲ့8ကီလိုမီတာကွာမှာရှိတဲ့ရွာကိုမကြသေးခင်ကပဲတွားရောက်ခဲ့တဲ့အမီမဖော်လို့သူတဦးရဲ့အစိုးရတော့မြောက်ကိုရီးယားနိုင်ငံကထွက်ပြေးခိုလုံသူတွေနဲ့အလုလုံနေတဲ့တောင်မြောက်ဖွံ့ဖြိုးတိုးတက်ရေးသုတေသနအဖွဲ့လည်းထိခိုက်သွားတယ်လို့တောင်ကိုရီးယားနိုင်ငံချိုဆွန်အီဘိုသတင်းစာကဖော်ပြပါတယ်။အဲ့ဒီအချိန်တုန်းကတော့ကျောင်းသား150လောက်ဟာသူတို့ရဲ့စာသင်ခန်းထဲမှာရှိနေပြီးတော့ကျောင်းရဲ့တဝက်လောက်ကအဆောက်အုံတွေပြိုကျခဲ့တဲ့အတွက်ထိခိုက်သေးဆုံးတာတွေရှိခဲ့တယ်လို့အဲ့ဒီသတင်းစာကဖော်ပြခဲ့ပါတယ်ခင်ဗျာ
စီးရီးယားနိုင်ငံတွေမှာတိုက်ခိုက်ဖို့ထောင်းနေချီတဲ့အာဖဂန်နိုင်ငံသားရှိိုက်ဘာသာဝင်တွေနဲ့တခြားနိုင်ငံကလူတွေကိုအီရန်နိုင်ငံကလူစုဆောင်ခဲ့တယ်ဆိုပြီးအတည်ပြုပြောကြားလိုက်ပုံရတဲ့မချက်စကားကြောင့်အာဖဂန်နစ္စတန်ကထိတ်တန့်အရာရှိသူပြင်းထန်တဲ့ဝေဖန်မှုတွေနဲ့ရင်ဆိုင်နေရပါတယ်အီရန်နိုင်ငံမြို့တော်တီရန်ကိုပြီးခဲ့တဲ့သတင်းဘက်ကရောက်ရှိလာစဉ်မှာအာဖဂန်နိုင်ငံရဲ့အစိုးရဒုတိယပူညီချုပ်မိုဟာမက်မိုဟာကစ်ကအဲ့ဒီလိုအငင်းပွားပွဲမှတ်ချက်စကားပြောဆိုခဲ့တာပါသူ့ရဲ့မှတ်ချက်စကားကိုဗီဒီယိုနဲ့ရိုက်ထားပြီးတော့အာဖဂန်သတင်းဌာနတွေကအကြိမ်ကြိမ်ထုတ်လွှင့်ပြသခဲ့ပါတယ်အဲ့ဒီမှတ်ချက်ကြောင့်မိုဟာမက်မိုဟာကစ်ကိုပြစ်တင်ရှုံချပြီးတော့ရာထူးကပယ်ရှားဖို့ဝေဖန်ရေးသမားတွေကလူမှုကွန်ရက်တွေကနေလှုံ့ဆော်နေပါတယ်အီရန်နဲ့တခြားမွတ်စလင်တိုင်းပြည်တွေကပညာရှင်တွေတက်ရောက်လာတဲ့တီရန်မြို့မှာကျင်းပတဲ့အပြည့်ပြည့်ဆိုင်ရာညီလာခံမှာမိန့်ခွန်းပြောဆိုခဲ့တဲ့ဒုတိယဝန်ကြီးချုပ်မိုဟာမက်မိုဟာကစ်ဟာအီရန်နိုင်ငံကအစ္စလာမစ်တော်လှန်ရေးတပ်အဖွဲ့ကိုဦးဆောင်ခဲ့တဲ့ဘူမူချုပ်ဂွီဆမ်ဆိုလီမနီကိုချီးကျူးပြောဆိုခဲ့ပါတယ်ဒီညီလက်ခံရဲ့ရွေးချက်က IS အစွန်းရောက်အကြမ်းဖက်သမားတွေရဲ့အမောင်းဖုံးနေတဲ့အယူဆတွေကိုညှို့ညွတ်တဲ့အစ္စလာမ်တပ်ဦးအနေနဲ့ဘယ်လိုတိုက်ထုတ်ကြမလဲဆိုပြီးဆွေးနွေးကြဖို့ဖြစ်တယ်လို့အီရတ်သတင်းဌာနကဆိုပါတယ်
ကမ္ဘောဒီးယားနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားတဲ့အတိုက်ခံခေါင်းဆောင်ကင်ဆုံခဖွဲ့စည်းထားတဲ့အဓိကလူခွင့်ရေးအဖွဲ့တစ်ခုကိုဖျက်သိမ်းဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတောင်းဆိုလိုက်ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ကသူ့ကိုဝေဖန်သူတွေပေါ်ဖိနှိပ်မှုတွေလှုံ့ဆော်နေပြီးအဓိကအတိုက်ခံပါတီကိုဖျက်သိမ်းပစ်ခဲ့သလိုလွတ်လပ်တဲ့သတင်းမီဒီယာတွေပေါ်မှာလည်းကန့်သတ်မှုတွေလှုံ့ဆော်ခဲ့တာကြောင့်အလူရှင်အနောက်နိုင်ငံတွေကလည်းသူ့ပေါ်မှာဝေဖန်နေကြပါတယ်။ကမ္ဘောဒီးယားလူခွင့်ရေးစင်တာ CCHR ဟာကမ္ဘောဒီးယားနိုင်ငံသားတွေတီထောင်ထားတာမဟုတ်ဘဲနိုင်ငံသားတွေကတီထောင်ထားတာဖြစ်တဲ့အတွက်ဒီအဖွဲ့ကိုဖျက်သိမ်းရမှာဖြစ်ကြောင်းကမ္ဘောဒီးယားပြည်ထောင်စုဝန်ကြီးဌာနအနေနဲ့လည်းဒီကိစ္စကိုသေချာကြည့်သွားဖို့လိုတယ်လို့ဟွန်ဆန်ကအထက်ချုပ်လုပ်ငန်းမှာအလုပ်လုပ်နေတဲ့သူတွေကိုပြောပါတယ်။ကမ္ဘောဒီးယားတိုက်ခိုက်တွေဟာအမေရိကန်ပြည်ထောင်စုကမွေးထားတဲ့ကလေးတွေဖြစ်တယ်လို့ပြောကြလိုက်ပြီးဒါနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုလည်းဖိလစ်ပိုင်နိုင်ငံမှာအခုလအစောပိုင်းကတွေးဆခဲ့စဉ်အတွင်ပြောကြားခဲ့ကြောင်းသူကပြောပါတယ်။ CCHR အဖွဲ့ကိုတိုက်ခိုက်ကောင်းဆောင်ကင်ဆုံခါက2002ခုနှစ်မှာဖွဲ့စည်းခဲ့တာပါ။အတိုက်ခံကောင်းဆောင်ကင်ဆုံခါကိုအမေရိကန်ရဲ့အကူအညီနဲ့အာဏာသိမ်းဖို့ကြံစီတယ်ဆိုပြီးတော့နိုင်ငံတော်တစ္ဆာဖောက်မှုနဲ့တရားစွဲထားပြီးတော့သူ့ရဲ့ကမ္ဘောဒီးယားမျိုးသားကယ်ဆယ်ရေးပါတီကိုလည်းကမ္ဘောဒီးယားတရားရုံးချုပ်ကအစိုးရရဲ့တောင်းဆိုမှုအရနိုဝင်ဘာ16ရက်နေ့မှာဖျက်သိမ်းခဲ့ပါတယ်ခင်ဗျာ
။ VOA American အသံညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းကနေတင်းငွေနဲ့ညနေခင်းတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အီဂျစ်နိုင်ငံမြောက်ပိုင်းဆိုင်းနိုင်ကျွန်းဆွယ်ကလူတွေပြစ်ကျက်နေတဲ့ဗလီတစ်ခုကိုစစ်သွေးကြွတွေကတနက်နဲ့ပြစ်တက်ခိုက်ခဲ့တာကြောင့်သေဆုံးသွားတဲ့သူအရေအတွက်ဟာ305ယောက်ရှိသွားပြီဖြစ်တယ်လို့အီဂျစ်လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်တီအဒီထက်က28ယောက်ကကလေးတွေဖြစ်ပြီးတော့128ဦးကျော်ဒဏ်ရာရသွားတာပါအကြမ်းဖက်သမားတို့ကဖျားထိန်ကကြီးမြတ်တယ်လို့အဓိပ္ပာယ်ရတဲ့အလွာအကဘာလို့အဟိပ်ပြီးတော့တပစ်ခတ်ခဲ့တာပါအသက်38နှစ်အရွယ်ဆားဆက်ယုံလို့သားအဘီဆလမ်မဆွာကအခင်းဖြစ်ချိန်မှာပလီတက်သူအလုံးဝါရမောက်ပြီးတော့ခေါင်းနဲ့ငုံထားရတယ်လို့ခေါင်းထောင်ရင်တနက်နဲ့ပြစ်ခံရတယ်လို့ AP သတင်းထားလာကိုပြောပါတယ်တနက်သမားတွေဟာပထမပိုင်းမှာတော့ထင်ရမြင်ရတဲ့ကြမ်းဖြစ်ပြီးနောက်ပိုင်းမှာတော့တည်သလားရှင်သလားမသိချတဲ့သူတွေအသက်ရှူနေသေးတဲ့သူတွေကိုတမင်ပြစ်တက်ကြတယ်လို့သူကဆက်ပြောပါတယ်တရားရသွားသူတွေကိုကဲတုပ်ဖို့ကြိုးစားတဲ့အရေးပေါ်လူနာသင်ရင်တွေကိုလည်းစစ်သွေးကြွတွေကတနက်နဲ့ပြစ်ခတ်တယ်လို့တခြားမြင့်မြင့်တူကပြောပါတယ်အစ္စလာမ်ဘာသာဝင်တွေကြားထူးခြားစွာလှုပ်ရှားတဲ့အဖွဲ့ဝင်တွေဖြစ်တဲ့ Sufis Muslim တို့ကဗလီကိုမကြာခဏတိုက်ခိုက်လေးရှိပါတယ် Islamic အကြမ်းဖက်သမားတို့က Sufis တို့ကိုမိစ္ဆာဒိဋ္ဌိအယူဝါဒရှိသူတွေဖြစ်ရှုမြင်ထားတာပါအကြမ်းဖက်တိုက်ခိုက်သူပေါင်း20ကနေ30ကြာရှိတယ်လို့ Egypt ဖြစ်နေချုပ် Nabil Saket ကကြေညာချက်ထုတ်ပြောဆိုပါတယ်တက်ခတ်မှုရဲ့လက်တယ်ကတော့အခုထိမသိရသေးပါဘူး
ပါကစ္စတန်နိုင်ငံမြို့တော်အစ္စလာမဘတ်မြို့စင်ဂျီဘုံအရက်ဒီမှာလုံခြုံရေးတပ်တွေနဲ့ဒုတိယမြောက်နေ့အဖြစ်ထိတိုက်တွေ့နေကြတဲ့အစ္စလာမစ်ဝါဒီတွေဟာဒီကနေ့မှာတော့မော်တော်ကားတွေကိုမီးရှို့ခဲ့ကြပါတယ်။အဲဒီနောက်တော့သူတို့ဟာနှစ်ပတ်ကျော်ကြာတင်ထားတဲ့ဆန္ဒပြစခန်းတွေကိုပြန်ဆုတ်ခွာသွားခဲ့ပါတယ်။ဒီဖြစ်ရအတွင်းလူ100လောက်ထိခိုက်ဒဏ်ရာရခဲ့ပြီးတော့အများစုကတော့ရဲတပ်ဖွဲ့ဝင်တွေဖြစ်တယ်လို့စစ်ရုံတာဝန်ရှိသူတွေကပြောပါတယ်။မနေ့စနေနေ့ကတော့ရဲနဲ့ပြည်သူ့စစ်တပ်ဖွဲ့ဝင်ထောင်ပေါင်းများစွာကဘာသာရေးသဘောထားတင်းမာသူတွေရဲ့ထိုင်သပိတ်ကိုဖြိုခွဲခဲ့စဉ်အတွင်းလူ6ယောက်သေဆုံးခဲ့ကြောင်းသတင်းတွေကဆိုပါတယ်။ဒီဆန္ဒပြတဲ့သူတွေဟာရဝါပင်ဒီမြို့ကနေအစ္စလာမဘတ်မြို့ကိုသွားတဲ့အဓိကလမ်းမကြီးကိုပိတ်ပြီးတော့ဆန္ဒပြနေကြတာဖြစ်ပါတယ်။တရစ်အီလဘိုက်ပါတီကိုထောင်ခဲ့သူတွေဟာလွန်ခဲ့တဲ့3ပတ်ခန့်ကအဲ့မှာသပိတ်စခန်းဖွင့်ပြီးတော့ဆန္ဒပြနေကြတာဖြစ်ပြီးသူတို့ကတမန်တော်မူဟာမက်ဟာအစ္စလာမ်ဘာသာမှာနောက်ဆုံးတမန်တော်ဖြစ်တယ်ဆိုတာကိုပါလီဘန်လွှတ်တော်ရဲ့ဥပဒေကြမ်းမှာထည့်သွင်းဖို့ပြက်ကွက်ခဲ့တာနဲ့ပတ်သက်ပြီးတော့တရားရေးဝန်ကြီးကိုနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြတာဖြစ်ပါတယ်။တရားရေးဝန်ကြီးဇာဟီဟာမစ်ကအဲ့လိုဖော်ပြဖို့ကြံခဲ့တာဟာစာရိုက်တဲ့နေရာမှာမှားယွင်းပြီးကြံခဲ့တာဖြစ်ကြောင်းနောက်ပိုင်းမှာပြန်ပြီးတော့ပြင်လိုက်တယ်လို့သူကတောင်းပန်ခဲ့ပါတယ်။ဒါပေမဲ့ဆန္ဒပြခေါင်းဆောင်တွေကတော့လုံးဝကိုအရှုံးမပေးဘဲတရားရေးဝန်ကြီးမနှုတ်ထွက်မချင်းသူတို့အနေနဲ့ဒီနေရာကဖယ်မှာမဟုတ်ဘူးလို့ပြောကြလိုက်ပါတယ်ခင်ဗျာ။
အမျိုးသမီးများအပေါ်အကြမ်းဖက်မှုဆန့်ကျင်ရေးအပြည်ပြည်ဆိုင်ရာနေကိုထောက်ခံဆန္ဒပြတဲ့အနေနဲ့ဥရောပတဝန်နိုင်ငံတော်များများမှစနေနေ့ကထောင်းတဲ့ချီတွေလူတွေလမ်းလျှောက်ချီတက်ခဲ့ကြပါတယ်။ပြည်တွင်းနိုင်ငံတွင်အမျိုးသမီးများအပေါ်အကြမ်းဖက်မှုနဲ့အနောက်ရှက်ပေးမှုဆိုင်ရာဖြစ်ရပ်တွေနဲ့ပတ်သက်ပြီးကင်တွယ်ဖြည့်ရှင်ရေးကဏ္ဍဦးဆောင်ရွက်ချက်တခုကိုပြည်နှင့်သမ္မတအမနျူအယ်မက်ခရွန်ကကြေညာလိုက်ပြီးမှပဲရာနဲ့ချီတဲ့လူတွေပါရီမြို့မှာလမ်းလျှောက်ချီတက်ခဲ့ကြတာပါ။2016ခုနှစ်အတွင်းအမျိုးသမီးပေါင်း123ဦးရောဟာသူတို့ရဲ့ရီစာတွေတမမဟုတ်ရီစာဟောင်းတွေရဲ့တပ်ဖြတ်တာခံခဲ့ရတယ်လို့ဆိုပါတယ်။သမ္မတမက်ခရွန်ရဲ့အစီအစဉ်ထဲမှာအမျိုးသမီးတွေအပေါ်အကြမ်းဖက်သူတွေကိုအရေးယူမဲ့ဥပဒေတွေအကောင်အောင်လုပ်ဖို့ဒီကိစ္စနဲ့ပတ်သက်ပြီးမှုကြိုးကြောင်းကနေစ တင်ပြီးတော့ပညာပေးမယ်အစီအစဉ်တွေဆောင်ရွက်ဖို့ဒီလိုအကြမ်းဖက်ခံရရင်လဲအရေးယူဆောင်ရွက်ဖို့အမျိုးသမီးတွေကိုတွန်းအားပေးမယ်ကိစ္စရပ်တွေပါဝင်ပါတယ်ဒီအစီအစဉ်ကနေအကြမ်းဖက်ခံရတဲ့အမျိုးသမီးတွေခံစားနေရတဲ့အချက်အလက်တွေကိုခြေဖြတ်ပေးနိုင်ပြီးပြည်နှစ်ရဲ့ရင်ကျေးမှုမှာအပြောင်းအလဲတွေဖြစ်လာဖို့မျိုးလင်းကြောင်းလဲသမ္မတမက်ခရွန်ကပြောပါတယ်ဆန္ဒပြပွဲချီတက်ဆန္ဒပြချီတက်ပွဲတွေကိုဘရာဇီးလ်မိုဇမ်ဘစ်ကနေတူရကီနိုင်ငံတွေထိကမ္ဘာတစ်ဝန်းပြုလုပ်ခဲ့တာဖြစ်ပါတယ
်အင်ဒိုနီးရှားနိုင်ငံကမောင့်အဂွန်မီးတောင်ကနေပြောင်းမုန်တွေထွက်နေပေမဲ့လည်းအင်ဒိုနီးရှားနိုင်ငံကကမ္ဘာလက်ခီးသွားတွေအသွားများတဲ့ဘာလီကျွန်းကလေယာဉ်ကွင်းကိုတော့ပိတ်ပစ်ခြင်းမရှိသေးပဲဒီကနေ့အထိဆက်ပြီးတော့ဖွင့်ထားဆဲဖြစ်ပါတယ်ဒါဟာမောင့်အဂွန်မီးတောင်အနေနဲ့အခုသတင်းပတ်အတွင်းဒုတိယအကြိမ်လှုပ်လှုပ်ရှားရှားဖြစ်လာတာလည်းဖြစ်ပါတယ်အခုလိုမီးတောင်လှုပ်ရှားလာတဲ့အတွက်မီးခိုးတွေလည်းလေထဲကိုမီတာထောင်နဲ့ချီပြီးတော့ပြန့်နှံ့ထွက်လာပါတယ်အခုနောက်ဆုံးချိန်မီးတောင်လှုပ်ရှားမှုဖြစ်စဉ်အတွင်းမှာထွက်ပေါ်လာတဲ့မီးခိုးမြူတွေကပြီးခဲ့အင်္ဂါနေ့ကဖြစ်တာထက်ပိုများတယ်လို့အင်ဒိုနီးရှားအနာပိုင်တွေကပြောပါတယ်မီးတောင်နီနာကရွာတွေကတော့ပြာမုန်တွေနဲ့ဖုံးနေပါတယ်ဘာလီလေဆိပ်ကိုဖွင့်ထားပေမဲ့လည်းနိုင်ငံတကာလေယာဉ်ခီးစဉ်တွေတော်များများလဲဖျက်ပစ်လိုက်ရပြီးအင်ဒိုနီးရှားအနာပိုင်တွေကတော့ဘာလီကျွန်းဟာဘေးကင်းလုံခြုံမှုရှိတယ်လို့ပြောနေပေမဲ့လည်းလူထောင်ပေါင်းများစွာဟာဘာလီကျွန်းကနေတခြားကိုထွက်ခွာနေကြပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုနှမ်းလောင်တဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်ပါတွေပဲကိုဆက်ပါမယ်ရှင်ကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်ဟာမနေ့ဖြန်နိုဝင်ဘာလ29ရက်နေ့နေ့လယ်ပိုင်းမှာမြန်မာနိုင်ငံကိုပထမအ우ဆုံးချိန်ဆက်ရောက်ကြွချီလာတော့မှာဖြစ်ပါတယ်အခုလိုပုပ်ယဟန်မင်းကြီးမြန်မာနိုင်ငံကိုပထမအ우ဆုံးချိန်လာရောက်တဲ့အပေါ်မြန်မာနိုင်ငံအပေါ်ကောင်းကျင်းတွေနဲ့မေတ္တာတရားတွေငြိမ်းချမ်းမှုတွေကိုစောင့်ခြင်းသစ်ဆောင်လာလက်လာမယ်လို့ကက်သလစ်ဘုန်းတော်ကြီးတွေကအယုံကြည်မျှော်လင့်မှုတွေရှိပါတယ်။ပုပ်ယဟန်မင်းကြီးရဲ့လေးရတာကြာမြင့်မဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်လို့နောက်ဆုံးသတင်းတွေကိုတော့မဆုမွန်ကတင်ပြပေးပါလိမ့်မယ်ရှင်
။ဟုတ်ပါတယ်။ပထမဆုံးချိန်ခီးစဉ်ဖြစ်တဲ့ကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်မြန်မာနိုင်ငံကိုကြွချီလာတော့မှာဖြစ်ပါတယ်။မနေ့ဖြန်နိုဝင်ဘာလ29ရက်နေ့နေ့လယ်ပိုင်းမှာမြန်မာနိုင်ငံကိုဆက်ရောက်လာမယ့်ပုပ်ယဟန်မင်းကြီးဟာမြန်မာနိုင်ငံမှာနိုဝင်ဘာလ30ရက်နေ့အထိ၄ရက်တာကြွရောက်သတင်းသုံးမှာဖြစ်ပါတယ်။ပုပ်ယဟန်မင်းကြီးဟာသူ့ခီးစဉ်တွင်မှာနိုင်ငံတော်သမ္မတဦးထင်ကျော်၊နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အပါအဝင်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံမှာဖြစ်တယ်လို့ဗာတီကန်နန်းတော်ကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံကိုပုပ်ယဟန်မင်းကြီးကြွချီလာတဲ့အပေါ်ငြိမ်းချမ်းခြင်း၊လူသားချင်းချင်းကြားရင်းနှီးချစ်ခင်ခြင်းနဲ့ချစ်ချင်းမေတ္တာတရားတွေပွားများပြီးတော့ကောင်းခြင်းတရားတွေနမိတ်ကောင်းတွေစောင့်ခြင်းတည်ဆောင်လာမယ်လို့ယုံကြည်မျှော်လင့်ကြောင်းဗာတီကန်နန်းတော်ရဲ့မြန်မာနိုင်ငံယဟန်အမတ်ကာဒီနယ်ချားလ်စ်မောင်ဘူရဲ့လက်ထောက်ဆရာတော်ဖာသာဒိုမီနစ်က VOA မြန်မာပိုင်းကိုပြောပါတယ်
ဟုတ်ကဲ့မြန်မာစံတော်ချိန်နေ့လယ်တနာရီဘက်မှာလည်းစိုက်ဖို့ရှိပါတယ်။အမတန်မှအတိုင်းနဲ့အလုံးမလေးဝမ်းသာတယ်။ဘာဖြစ်လို့ဆိုတော့ဒီခရစ်နှစ်2019ရှိတဲ့အချိန်မှာပထမဆုံးမြန်မာပြည်ကိုရောက်ရှိလာခြင်းဆိုတော့အတိုင်းနဲ့အလုံးဝမ်းသာမိပါတယ်။သူကငြိမ်းချမ်းရင်းနဲ့မေတ္တာနဲ့ဆိုင်တော့တမန်တော်ဖြစ်တဲ့အတွက်ကြောင့်မလို့လေ။အဲဝမ်းသာတယ်ပြောရွှင်တယ်သူရဲ့မြန်မာပြည်မှာခြေကျွခြင်းအဖြစ်မြန်မာပြည်သူပြည်သားရဲ့ရွှင်လန်းမယ်ဝမ်းမြောက်မယ်နောက်ဆက်ချမ်းသာခြင်းကိုယ်ရဲ့ကျန်းမာခြင်းအပေါင်းနဲ့ပြည်ဝစေဖို့ဆိုတဲ့မျှော်လင့်ချက်တွေတော့အားလုံးစုမှာရှိပါတယ
်ပုပ်ယဟန်မင်းကြီးကိုရော်တိုင်းမြန်မာနိုင်ငံကိုကြွချီလာခြင်းအဖြစ်အနာဂတ်မြန်မာနိုင်ငံအတွက်ဘာသာရေးလူမှုရေးနိုင်ငံရေးတဟဇာတာဖြစ်ရေးနဲ့မင်္ဂလာတရားနဲ့ပြည်ဝတဲ့မြန်မာနိုင်ငံတော်ကြီးတည်ငြိမ်အေးချမ်းသာယာမှုတွေပေါ်ထွန်းလာမယ်ဆိုတဲ့ယုံကြည်မျှော်လင့်ချက်များစွာရှိတယ်လို့လည်းဆရာတော်ဖာသာဒိုမီနစ်ကပြောပါတယ်
ပုပ်ယဟန်မင်းကြီးကသူကဟိုပီနီယန်နဲ့ခြီတော့ဒီလူတွေကိုသူအုပ်ချုပ်တယ်ဆိုတော့လေဒီကဘာခေါင်းဆောင်လို့ဖြစ်နေရမှာနော်တစ်ခါလုံးရဲ့သူကအကြီးကြီးခေါင်းဆောင်လို့ဖြစ်နေတဲ့ခါကျတော့အများကြီးညွန်နေပါတယ်အဓိကကဘာလဲဆိုတော့ဟိုပုပ်ယဟန်မင်းကြီးသွားတဲ့နိုင်ငံနဲ့နိုင်ငံတိုင်းဟာပုပ်ယဟန်မင်းကြီးရဲ့ခရီးစဉ်ပြီးသွားတဲ့နောက်ပိုင်းမှာနိုင်ငံရေးလူမှုရေးဘာသာရေးစီးပွားရေးတခြားအရေးပေါင်းများစွာမှာတိုးတက်အောင်မြင်သွားသလိုမျိုးမြန်မာပြည်မှာလည်းပဲဒီလူမှုရေးဘာသာရေးနော်နောက်စီးပွားရေးအစစအရာရာမှာအကုန်လုံးတိုးတက်ပြီးတော့မှပြောင်းလဲသွားမယ်လို့အဲကောင်းမွန်အကောင်းဘက်ကိုလေအများကြီးညွှန်နေတယ်ဘာဖြစ်လဲဆိုတော့ဒီပုံရမင်းကြီးနိုင်ငံတကာနိုင်ငံသွားပြီးနောက်ပိုင်းမှာလူတွေရဲ့အမြင်မှာကဒီနိုင်ငံကြီးကပုံရမင်းကြီးကိုကျူးဆူတဲ့နိုင်ငံဖြစ်တဲ့တကြောင်မလို့လေအဲလူတွေအားလုံးအနောက်နိုင်ငံသားအရှေ့နိုင်ငံသားအားလုံးကဒီနိုင်ငံကိုပို့ပြီးတော့မှအာရုံစိုက်လာပြီးတော့မှလူမှုရေးပိုင်းရောစီးပွားရေးပိုင်းရောတခြားအရေးပိုင်းတော့ပညာပိုင်းအကုန်လုံးပါလေအစစအရာသူသွားကြတဲ့နိုင်ငံတွေကတာရကဖြစ်တယ်အဲ့နိုင်ငံတွေအကုန်လုံးကတိုးတက်သွားတာလေကြီးပဲဒါကြောင့်မလို့မြန်မာပြည်မှာလည်းပဲအဲ့လိုတိုးတက်သွားမယ်လို့ကျွန်တော်မျှော်လင့်တယ်ဒီလိုမျှော်လင့်ချက်နဲ့ပဲဟိုသမ္မတရာဇဝင်ထင်ကျော်တို့နော်အခု အမေစုလို့ကနေပြီးတော့မှအဲ့လိုကြီးပဲဖြစ်တယ်နဲ့ဖိတ်ကောင်းဖိတ်တယ်လို့လည်းကျွန်တော်မျှော်လင့်ပါတယ်ယုံကြည်ပါတယ
်မနေ့ပြန်မှာမြန်မာနိုင်ငံကိုရောက်ရှိလာမဲ့ကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ယေဟမင်းကြီးဖရန်စစ်ကိုကြိုဆိုကြဖို့မြန်မာနိုင်ငံတဝက်လုံးမှာရှိတဲ့ထောင်ချီတဲ့ကက်သလစ်ဘာသာဝင်တွေဟာရန်ကုန်ကိုရောက်ရှိလာနေကြပြီဖြစ်ပြီးပုပ်ယေဟမင်းကြီးကိုကြိုဆိုနိုင်ရေးကာယထာစတဲ့ခရီးလက်အဆင်ပြေနိုင်ရေးသက်ဆိုင်ရာပြည်နယ်တိုင်းအစိုးရတာဝန်ရှိသူတွေကလည်းစီစဉ်ပေးနေပြီဖြစ်ပါတယ်မြန်မာနိုင်ငံတွင်းကကက်သလစ်ဘာသာဝင်တွေအပြင်အိန္ဒိယကျင်းနိုင်ငံတွေနဲ့တခြားနိုင်ငံတွေကပုပ်ယေဟမင်းကြီးကိုဖူးမြင်ခြင်းသူတွေကလည်းတိတ်နဲ့ချီပြီးလာရောက်ကြဖို့ရှိတယ်လို့လည်းဆရာတော်ဖာသာဒိုမီနစ်ကပြောပါတယ
်29ရက်နေ့မနေ့7နာရီခွဲမှာတက္ကသိုလ်ကမှဟိုမြန်မာနိုင်ငံတွေနိုင်ငံသားအားလုံးအတွက် open လုပ်ထားတဲ့ဒီဆုတောင်းပွဲလေးတစ်ခုရှိပါတယ်ဝတ်ပြုဆုတောင်းပွဲလေးပေါ့အဲဆုတောင်းပွဲမှာမြန်မာနိုင်ငံတွေနိုင်ငံသားအားလုံးတိမ့်ကျော်ပေါ့လေမနေ့တိမ့်ကျော်မလဲတော့မသိဘူးအများကြီးပဲဆရာများစွာလာပြီးတော့ဆုတောင်းပွဲမှာပါဝင်မယ်လို့မျှော်လင့်ပါတယ်လာတဲ့တချို့လည်းရောက်တော့ရောက်နေကြအများကြီးရန်ကုန်မြို့မှာသူ့ကိုဖူးဖို့အတွက်နိုင်ငံတကာရောက်လာတာထောင်ကျော်တာပေါ့နော်3,000ကျော်လောက်ရှိနေစရင်ရပါလေနိုင်ငံတကာပေါ့ဟိုယူရိုပါပါမယ်အမေရိကပါမယ်ဩစတြေးလျပါမယ်အာရှပါပါပေါ့အများကြီးအာရှလာကြတာပေါ့သူတို့ရဲ့မျှော်လင့်ချက်ကလည်းအဲ့လိုပေါ့နော်ဟိုဖူးမြင်ရခြင်းဘုန်းရဲ့ဒီဒီသူရဲ့ဒီဝိပုစုတောင်းပွဲမှာသူရဲ့ကောင်းကြီးတော်ကိုရဖို့အတွက်လေသူလာကြတာပေါ့
ပုပ်ယေဟမင်းကြီးရဲ့၄ရက်တာကြာမြင့်မဲ့သူခီးစဉ်ရဲ့အစီအစဉ်ကတော့နိုဝင်ဘာလ29မှာမြန်မာနိုင်ငံရန်ကုန်ကိုဆက်ရောက်မှာဖြစ်ပါတယ်နိုဝင်ဘာလ28ရက်နေ့မှာတော့နေပြည်တော်မှာနိုင်ငံတော်သမ္မတအတိုင်ပင်ခံပုဂ္ဂိုလ်တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံမှာဖြစ်ပါတယ်နိုဝင်ဘာလ29ရက်နေ့မှာတော့ကက်သလစ်ဘာသာဝင်တွေအပါအဝင်သူ့ကိုဖူးမြင်ဖို့လာရောက်ကြမဲ့ပြည်သူအများနဲ့ရန်ကုန်မြို့ကြက်ကဆန်ဝင်းမှာတွေ့ဆုံမဲ့ဝိပုစုတောင်းခြင်းအခမ်းအနားကျင်းပဖို့ရှိပါတယ်နိုဝင်ဘာလ30ရက်နေ့မှာတော့စိန့်မေရီကက်သရယ်မှာတွေ့ဆုံမှုရှိပါတယ်အဲ့ဒီနောက်မှာတော့ပုပ်ယေဟမင်းကြီးဟာသူ့ရဲ့ခီးစဉ်ကိုအဆုံးသတ်ပြီးမြန်မာနိုင်ငံကထွက်ခွာမှာဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုခရီးဆက်မှာဖြစ်ကြောင်းပါရှင
်မဆုမွန်တင်ပြခဲ့တာဖြစ်ပါတယ်အခုတော့ဒေတာတွင်နဲ့နိုင်ငံတကာသတင်းလွှာတွေဘက်ကိုဆက်ပါမယ်ရှင်တဘာဝပတ်ဝန်းကျင်ထိမ့်သိမ်းကာကွယ်ရေးနဲ့ပတ်သက်ပြီးလိုအပ်တဲ့အသိပညာတွေအသိစိတ်တွေရှိလာဖို့နေကွေးနေသေးပေမဲ့လို့တဖြည်းဖြည်းနဲ့ပုံမှန်တိုးမြင့်လာနေကြတာကိုကမ္ဘာတဝန်းမှာတွေ့မြင်ကြရပါတယ်ဒါနဲ့ပတ်သက်လို့လူမှုအခြေပြုအစပြုဆောင်ရွက်မှုအဖွဲ့တွေကပိုးပြီးလှုပ်ဆောင်လာနေကြသလိုအခုလိုအကျိုးရှိတဲ့လုပ်ငန်းမှာတစ်စိတ်တစ်ပိုင်းအဖြစ်ပါဝင်ခွင့်ရကြတဲ့သူတွေကလည်းကျေနပ်အားရကြတယ်လို့ပြောဆိုကြပါတယ်အင်ဒိုနီးရှားကဒီအခုနောက်ဆုံးလူမှုအခြေပြုအစပြုဆောင်ရွက်မှုအဖွဲ့ငွေရဲ့ဆောင်ရွက်မှုအကြောင်း VOA သတင်းတောက် George Putte ပြပို့တဲ့သတင်းလွှာကိုဆက်လက်ပြောပြပေးပါမယ်ရှင်အင်ဒိုနီးရှားနိုင်ငံဟူဂေဆာရီကျေးရွာလေးမှာရှိတဲ့ဒီရေမြောင်းဟာအရင်တုန်းကတော့တခြားနေရာတွေမှာရှိတဲ့ရေမြောင်းတွေလိုမျိုးပဲပလတ်စတစ်အိတ်တွေဘူးတွေအစားအစာကျွင်းကြံတွေတခြားအမိုက်ဒရိုက်တွေနဲ့ပြည့်နေနေကြတာပါအခုအခါမှာတော့ဒီရေမြောင်းထဲမှာငါးလေးတွေလွတ်လပ်စွာကူးလူသွားလာလို့ရနေတယ်လို့စွန့်ပစ်ပလင်းတွေနဲ့ဘူးတွေကိုလည်းကစားစရာအယုတ်ကလေးတွေအသွင်ဖြစ်နဲ့ပြောင်းလဲဖို့စာသင်ကျောင်းကကလေးငယ်တွေဟာလည်းတင်ယူလစ်လာနေကြပြီဖြစ်ပါတယ်ရေမြောင်းတွေကနေထွက်လာတဲ့တခြားဆွေးမြစ်တစ်ကိုင်းတစ်ရွက်တွေကိုတော့ရွာသားတွေကသူတို့ရဲ့စိုက်ပျိုးခြံထဲမှာမြေဩဇာအဖြစ်နဲ့အသုံးပြုကြပါဗျ။ဒီလိုပြောင်းလဲကိုစတင်လှုပ်ဆောင်နိုင်ဖို့တကယ်တော့လူတဦးတယောက်သာလိုအပ်တာပါ။ဟူဂေဆာရီဒေသခံထရီယာနာကအခုလိုပြောပါဗျ။
တင်ဖူညာတာမန်ဆိုင်ရရန်ဒီကကစမာမဆာ
။ဟင်းဒီဟင်းရဲ့ဥယျာဉ်ခြံတစ်ခုကိုအာရီအမားကစတင်ခဲ့တာဖြစ်ပြီးကျွန်တော်တို့အတွက်တော်လေးကိုကြိုးဖြစ်စေပါတယ်။ဒီဟင်းဒီဟင်းရွက်တွေကိုစိုက်ပျိုးနိုင်တဲ့ရွာတွေကအမျိုးသမီးတွေနဲ့ကျွန်တော်တို့ကူပေါင်းလုတ်ကင်ကြတာပါဒီရွာရဲ့ပတ်ဝန်းကျင်တစ်ဝိုက်ပို့ပြီးကျမ်းမာတန်ရှင်တဲ့ရွာဖြစ်အောင်ထားဖို့အတွက်လဲကျွန်တော်တို့ပို့ပြီးတော့စိတ်အားထက်သန်လာနေကြပါတယ
်အသက်35နှစ်အရွယ်အာရီအမားဇူဖာမီကနေလူငယ်အမျိုးသားအဖွဲ့တစ်ဖွဲ့ကိုဦးဆောင်ပြီးတော့ဒီရေမြောင်းကိုတန်ရှင်လုတ်ခဲ့တာပါလူတွေကလည်းအမိုက်တွေကိုပြန်လဲအသုံးပြုလို့ရတဲ့အမိုက်တွေနဲ့ခွဲထုတ်ထားဖို့စီယုံပြောဆိုခဲ့တယ်လို့မြေဩဇာတွေဘလို့လုတ်ရတယ်လဲဆိုတာကိုလည်းပြသခဲ့ပါတယ်ဒီလူမှုအခြေပြုအစပြုဆောင်ရွက်မှုအဖွဲ့ဟာအင်ဒိုနီးရှားပတ်ဝန်းကျင်ထိန်းသိမ်းရေးအေဂျင်စီရဲ့ထောက်ခံမှုကိုအလင်းအမြန်ရရှိလာခဲ့ပါတယ်။ပတ်ဝန်းကျင်ထိန်းသိမ်းရေးအေဂျင်စီအဖွဲ့ကတာဝန်ရှိသူဂျီထိုကတော့အခုလိုပြောပါတယ်
။ဒါမျိုးပိုင်လို့ဆန်ကစတူချူကာနက်စပညာညာတူချွန်
ဒီလှုပ်ရှားမှုကိုကျွန်တော်တို့သဘောတူတယ်လို့ပတ်ဝန်းကျင်ထိန်းသိမ်းရေးမှာလူရီတက်တအားပါဝင်လှုပ်ဆောင်ကြဖို့ကိုလည်းကျွန်တော်တို့အားပေးပါတယ်။
အင်ဒိုနီးရှားနိုင်ငံမှာအကြီးအမားဆုံးပြဿနာတစ်ခုဖြစ်တဲ့ပလတ်စတစ်အမိုက်တွေကိုရှော့ချနိုင်ဖို့ဟာတခါတရံမှာတော့မထင်မှတ်တဲ့နီလန်းချင်းကပ်ပုံမျိုးတွေကနေလဲလှုပ်ဆောင်နေကြပါတယ်။အဲ့ဒါတွေကတော့ရေမကာတွေနဲ့ရေခဲမုတ်တွေကိုစားလို့ရတဲ့ခွက်တွေ၊ကြော့ချွန်တွေနဲ့ပြုလုပ်တာပဲဖြစ်ပါတယ်။ Evo ဝဲပူရဲတီထောင်သူ David Christian ကတော့အခုလိုပြောပါတယ်
။ဆလာဒီပလိုက်ဆလာဖိုလက်လဘီ
နေရာကမှာမတန်ရှင်းတဲ့ယောဂပိုးတွေကိုဖြစ်စေပြီးမြေကြီးတဲကိုပျက်စီးပျော်ဝင်နိုင်ဖို့နှစ်ပေါင်းထောင်ချီကြာတဲ့ပလတ်စတစ်အမိုက်တွေကိုအသုံးပြုနေကြတာဒီနေရာမှာအများပြားတွေ့ရပါတယ
်။ရေညှိတို့ကြောက်ပွင်းတို့နဲ့ပြုလုပ်တဲ့ခွက်တွေကြော့ချွန်တွေဟာကြောက်ကြောနဲ့တူပြီးလက်ဖက်ရည်အရသာလို့အရသာမျိုးရှိပါတယ်။
ဒီလဲလုတ်ခွက်တွေဟာပလတ်စတစ်နဲ့လုတ်တဲ့ခွက်တွေထက်ပိုပြီးတော့ဈေးကြီးပြီးစက်ကူနဲ့ပတ်ဖို့လိုပေမဲ့တိုင်းပြည်အတွင်းပလတ်စတစ်အမိုက်တွေရှုပ်ပွားမှုကနေတွန်းလှန်ဖို့အတွက်ကူညီရာရောက်တယ်လို့သုံးစွဲသူတွေကပြောပါတယ်။စားသုံးသူတဦးဖြစ်တဲ့ Helder Latin ကတော့
ပလတ်စတစ်တွေကိုမသုံးတော့ဘဲနဲ့ဒီထက်မကကောင်းတဲ့ကုန်ထုတ်ပုံမှုတွေအနာဂတ်မှာရှိလာမယ်လို့မျှော်လင့်ပါတယ်။ဒီလိုရေခဲမုံကရော့ချွန်ကလေးလိုမျိုးဆိုရင်လုံလောက်ပါပြီ။ပလတ်စတစ်နဲ့လုတ်တဲ့ခွက်မျိုးကျမတို့မလိုအပ်ပါဘူး။
မကြခင်ကာလမှာတော့လက်ဖက်ရည်နဲ့ coffee ထုတ်လေးတွေကိုဆွေးမြည်လွှဲတဲ့ရည်ညှိနဲ့ထုတ်လုပ်တဲ့ကုန်ပစ္စည်းမျိုးတွေလှုပ်ဆောင်ပေးနိုင်လိမ့်မယ်လို့လည်း Evo Way ကပြောပါတယ်ရှင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လင်းပေးနေပါတယ်ရှင်နိုင်ဂျီးရီးယားနိုင်ငံမှာလက်နက်ကင်ဖွဲ့ဘိုကူဟာရမ်နဲ့နှစ်ပေါင်းများစွာဖြစ်ပွားခဲ့တဲ့ပြည်ပခါတွေကြောင့်လူတွေထောင်ချီသေဆုံးပြီးတန်းနဲ့ချီတဲ့ဘဝတွေပြောင်းလဲခဲ့ရပါတယ်ဒီလိုနိုင်ငံတစ်ခုရှစ်ကိုဘလို့ပုံစံနဲ့ခီးဆက်နိုင်ပါမလဲ Creative Associate International နဲ့ VOA ပူးပေါင်းပြီးမကြခင်ကအစ်စ်ထုတ်ပြန်လိုက်တဲ့မှတ်တမ်းရုပ်ရှင်ထဲမှာတော့ပြည်ပခါတွေဘလို့စတင်ခဲ့တယ်နိုင်ဂျီးရီးယားနိုင်ငံသားတွေအတွက်ဘလို့ဆိုးကျိုးတွေကြုံခဲ့ရတယ်လက်ရှိအခြေအနေကိုပြောင်းလဲအောင်ကဘာကြီးအနေနဲ့ဘာတွေစတင်လှုပ်ဆောင်သင့်တယ်လဲဆိုတာတွေကိုဖော်ပြထားပါတယ်ဒီအကြောင်းမာရီယာမာဒိုင်ယာလိုပေးပို့တဲ့သတင်းကိုမက်ခင်ဖြူထွေးကတင်ပြပေးထားပါတယ်ရှင်
ဗီယူရီကရိုက်ကူးတဲ့မကောင်းဆိုးဝါးတွေစီကနေလာတဲ့ဘိုကိုဟာရမ်ခရီးဘိုကိုဟာရမ် journey from evil လို့နာမည်ပေးထားတဲ့မှတ်တမ်းရုပ်ရှင်အထူးပြပွဲကိုအမေရိကန်ပြည်ထောင်စုငြိမ်းချမ်းရေးအင်စတီကျူမှာပြသခဲ့တာမှာရိုက်ကူးရမှာပါဝင်တဲ့သူတွေထုတ်လုပ်သူတွေကဘယ်လိုရည်ရွယ်ချက်တွေနဲ့ဒီမှတ်တမ်းရုပ်ရှင်ကိုဖန်တီးခဲ့ကြသလဲဆိုတာကိုရှင်းပြခဲ့ကြပါတယ
် It's because we want people like you to be here to be talking
ကျမတို့ဘာကြောင့်ဒီရုပ်ရှင်ကိုဖန်တီးကြသလဲဆိုတဲ့အကြောင်းရင်းကတော့ရှင်တို့လိုလူတွေဒီနေရာမှာဒါကိုလာကြည့်ဖြစ်ပြီးတော့အချင်းတွေကိုပြောကြဆိုကြပုံမနာလည်လာပြီးပါဝင်ကူညီလာစေချင်လို့ပ
ါ view သင်းတော်အီဘရာဟင်အာမက်ကဘိုကိုဟာရမ်အဖွဲ့နဲ့ပတ်သက်တဲ့ဆက်ရှင်နိုင်ကြရုပ်တံတွေရရှိခဲ့ရတာကနေဒီမှတ်တမ်းရုပ်ရှင်ဖန်တီးဖို့စတင်ဖြစ်လာခဲ့တာပါ။အဲဒီရုပ်တံတွေကိုသုံးပြီးတော့ VOA ကနေသတင်းစောင်းမတွေလည်းနောက်ပိုင်းမှာဆက်တိုက်ထုတ်ခဲ့တာရှိပါတယ်
။ They shot the videos for their own propaganda purpose.
ဝါရဖြန့်ချီရေးမှသုံးဖို့ဒီဗီဒီယိုတွေကိုသူတို့ရိုက်ယူခဲ့ကြတာပါ။ဒါပေမဲ့လည်းကျွန်တော်တို့တွေ့ခဲ့ရတဲ့ဗီဒီယိုအများစုကတော့ဘိုကိုဟာရမ်အဖွဲ့အနေနဲ့လူလူတွေကြားဖြန့်ဝေဖို့တမင်ရည်ရွယ်ခဲ့ပုံမရပါဘူ
း။ဗီဒီယိုတွေထဲမှာတော့ဘိုကိုဟာရမ်အဖွဲ့ကသူတို့ရဲ့ထိချုပ်မှုအာဏာကိုထိန်းထားနိုင်ဖို့အတွက်မွတ်စလင်အချင်းချင်းရရက်ဆက်ဆက်ရိုက်နှက်တက်ပြတ်တာတွေကိုပြထားတယ်လို့တချို့လူငယ်အဖွဲ့ဝင်တွေခလေးတွေလိုပြုမှုနေထိုင်နေတာတွေကိုလည်းတွေ့ရပါတယ်။ဒီမှတ်တမ်းရုပ်ရှင်ထဲမှာ Breakout Our Girls ကရီးယားမိန်းကလေးတွေကိုပြန်ပေးလိုနာမည်ပေးထားတဲ့လှုပ်ရှားမှုကိုစတင်ခဲ့သူ Bookie Shuniba တွေလည်းပါပါတယ်။ဒီမှတ်တမ်းရုပ်ရှင်ကိုအခုပဲပထမဆုံးအကြိမ်အစဆုံးကြည့်ပစ်ပြီးတော့ရှင်ထဲမှာနေ့နေအောင်ခန်းစားရတယ်လို့သူကပြောပါတယ
်။ There is no amount of money that would take away what
ကလင်းငယ်တွေမြင်တွေ့ခဲ့ရတဲ့ဖြစ်ရဆိုတွေသူတို့အာရုံထဲကနေပျောက်ပြဲသွားအောင်ငွေပေးပြီးလှုပ်လို့မရပါဘူးကိုမျက်စိရှိမှာပဲမိဘတွေအသက်ခံရတာအမျိုးသမီးတွေဆိုရင်သူတို့လင်းယောက်ျားတွေသူတို့ရှိမှာတဲ့အသက်ခံရတာတွေကငွေပေးပြီးဖျောက်ဖျက်ပြစ်လို့မရနိုင်ပါဘူ
းဒီလိုအခြေအနေဆိုးတွေအောက်မှာကြက်ကြက်ခံရက်တည်နေထိုင်နေကြသူတွေရဲ့အကြောင်းကိုဒီမှတ်တမ်းရုပ်ရှင်ထဲမှာထည့်သွင်းပြသထားတယ်လို့ဒီရုပ်ရှင်ထဲမှာပါဝင်သူတူဖြစ်တဲ့တပ်ပုံဆရာမဖာတီအဘူဘေကာကပြောပါတယ
် I was in medical college at the time Boko Haram was wreaking havoc
Boko Haram အဖွဲ့ကမြို့ရွာတွေထဲမှာလိုက်ပြီးတော့တောင်းကျနေခြင်းကကျွန်မဆေးကြောင်းတက်နေတဲ့အချိန်မှာအဖွဲ့ခေါင်းဆောင်မိုဟာမက်ယူဆုဖ်ဆိုရင်ကျွန်မအိမ်မှာပဲ3မိနစ်လောက်ဟောပြောသွားပါသေးတယ်သူတို့ရဲ့လူရွက်တွေအားလုံးကိုအထင်သာမြင်ခဲ့ရတာပါအခုတော့ဒီအဖြစ်ပြက်တွေကိုကျွန်မအနေနဲ့ဒီနေရာမှာပုံပုံလေးလေးပြန်ပြောလာနိုင်ပြီဆိုတော့လူတွေလည်းဘဝတွေကိုပြန်တည်ဆောက်လာနိုင်လိမ့်မယ်လို့ထင်ပါတယ်
နိုင်ဂျီးရီးယားနိုင်ငံရှေ့မြောက်ပိုင်းဒေသကိုအန္တရာယ်များတဲ့ဒေသတစ်ခုဖြစ်အောင်ဘိုကိုဟာရမ်အဖွဲ့ကဘယ်လိုလှုပ်ဆောင်နေလဲအဲ့ဒီနေရာမှာလူတွေဘယ်လိုအသက်ရှင်နေထိုင်နေကြရသလဲဆိုတာတွေကိုတပ်ပုံဆရာမအဘူဘေကာကသူ့ရဲ့တပ်ပုံတွေကနေတစ်ဆင့်ပြသလိုတာဖြစ်ပါတယ်။ဒီချိန်ထဲမှာပဲပြန်ပြီးဆွေးခင်ရတဲ့မိသားစုတွေနဲ့ပြန်လည်ပေါင်းစည်းခွင့်ရဖို့ပျော်လင့်နေကြသူတွေအများကြီးလည်းရှိနေရပါ။ရိုနီဘာရီလိုတက်ကြွလှုပ်ရှားသူတွေအတွက်တော့ချီပေါ်ရွာကပြန်ပြီးဆွဲခင်ရတဲ့မိကလေးတွေဒါမှမဟုတ်တခြားပြန်ပြီးဆွဲခင်ရသူယာနဲ့ချီတွေကနောက်ဆုံးတယောက်မချန်ပြန်လည်လွတ်မြောက်လာတဲ့အချိန်အထိဒီလိုမျော်လင့်ချက်တွေကတော့ပျောက်ပြတ်သွားမှာမဟုတ်ပါဘူးရှင်
။မကင်ပြူထွေးတင်ပြခဲ့တာပါရှင်။လူတယောက်ရဲ့ကျန်းမာရေးအခြေအနေကိုစောင့်ကြည့်တိုင်းတာပြီးတတိပေးတဲ့နာယီတစ်တမျိုးကိုဈေးကွက်မှာမကြခင်စတင်ရောင်းချလာနိုင်တော့မှာပါ။ဘလို့ဖျားနာမှုလက်ယောဂလက္ခဏာပုံစံမျိုးကိုမဆိုဒီနာရီကစောင့်ကြည့်တိုင်းတာနိုင်ပြီးအရေးပေါ်အခြေအနေတစ်ခုခုမရောက်ခင်မှာကြိုတင်သတိပေးနိုင်တဲ့အကြောင်း Face Labitat ပေးပို့တဲ့သတင်းကို Marketing View ထွေးကပဲတင်ပြပေးထားပါရရှင်
။တာမန်နာရီတလုံးလို့ထင်ရပေမဲ့တကယ်တော့ဒီနာရီကတာမန်မဟုတ်ပါဘူး။ map ကျမ်းမာရေးနာရီလို့နာမည်ပေးထားတဲ့ဒီနာရီမှာ artificial intelligence ဉာဏ်ရည်တွင်းလို့ခေါ်တဲ့ AI နည်းပညာကိုသုံးထားပြီးတော့ဖတ်ထားသူရဲ့ကျမ်းမာရေးအခြေအနေအားလုံးကိုလေ့လာတိုင်းတာပြီးကျမ်းမာရေးအရာအရေးပေါ်အခြေအနေတခုခုဖြစ်လာနိုင်တယ်ဆိုရင်ကြိုတင်သတိပေးတာဖြစ်ပါတယ်စီဘက်ဆိုင်ရာအကြံပေးပုဂ္ဂိုလ်တူဦးဖြစ်တဲ့ဒေါက်တာအလက်ဆန်ဒရာပင်တာကအခုလိုရှင်းပြပါရယ
် There are clinical grade highly accurate sensors involved in this watch there are 5 of them
စီဘက်ဆိုင်ရာအဆင့်သတ်မှတ်ချက်မှန်မှန်ကန်ကန်တွက်ချက်ပေးနိုင်တဲ့စင်ဆာတွေဒီနာရီမှာပါပါရယ်ဒီအထဲမှာစင်ဆာ5ခုကသိတာထင်ရှားတဲ့ယောဂလက္ခဏာတွေကိုသတိပေးနိုင်ပြီးဘာယောဂဆိုတာရှာဖွေမရတဲ့အခြေအနေမျိုးမှာတောင်တွက်ချက်သတိပေးတာတွေလုပ်နိုင်ပါတယ်
နိုင်မှာပါတဲ့ sensor တွေကနေသွေးတိုးနောက်နှလုံးခုန်အထက်အချာနဲ့အရေပြားရဲ့အပူချိန်စတာတွေလိုသိတာထင်ရှားတဲ့ယောဂလက္ခဏာတွေကိုစဉ်ဆက်မပြတ်စောင့်ကြည့်တိုင်းတာပေးပါတယ်။တိုင်းတာရရှိလာတဲ့အချက်လက်တွေကိုတော့ map ကျမ်းမာရေးစောင့်ကြည့်အဖွဲ့ကိုပို့ပေးပြီးဒါကို AI နည်းပညာနဲ့စစ်ဘက်ဆိုင်ရာဝန်ထမ်းတွေကစမ်းစစ်ကြပါတယ်။အချက်လက်တွေကိုအဆက်မပြတ်ရနိုင်ရင်တော့တစ်ချိန်တည်းတစ်ချိန်လေ့လာစမ်းစစ်မှုတွေပိုကောင်းလာနိုင်တယ်လို့စစ်ဘက်ဆိုင်ရာအင်ဂျင်နီယာတူဖြစ်တဲ့Dr. Tom Hoffers ကပြောပါတယ
် longer the person wears this watch longer the time the watch can adapt to its user
လူတယောက်ကဒီနိုင်ကိုအချိန်ပိုကြာကြာပတ်ထားလေလေဒီလူနဲ့ပတ်သက်တဲ့ကျန်းမာရေးအခြေအနေကိုပို့ပြီးနားလည်နိုင်ပြီးတော့ပို့ပြီးတော့ကောင်းကောင်းသတိပေးနိုင်ပါတယ်မှားရွင်းတဲ့သတိပေးချက်တွေနည်းသွားစေပြီးပို့ပြီးတော့တိတိကျကျသတိပေးလာနိုင်တာပါ
ဒီနိုင်ရီကိုတရုတ်နိုင်ငံမှာပထမဆုံးကြေကြေပြန့်ပြန့်ထုတ်ဝေရောက်ချနိုင်ဖို့ကြိုးစားနေပြီးတော့လောလောဆယ်ကတော့ကနူးအဆင့်နိုင်ငါးလုံးကိုစမ်းသပ်အသုံးပြုနေတာဖြစ်ပါတယ်။ဒီအတွက်စီးပွားဆိုင်ရာအဖွဲ့ကတော့အမေရိကန်နဲ့ဟန်ဂေရီနိုင်ငံတွေမှာထားရှိမှာဖြစ်ပါတယ်ရှင်
။မကင်မြထွေတင်ပြခဲ့တာပါရှင်။ VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။နောက်နှစ်နိုင်ကြာည9နိုင်ကနေ10နိုင်ထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုနှမ်းလောင်ကြေညာပေးပါမယ်ရှင်။
တရုတ်နိုင်ငံအရှေ့ပိုင်းကကမ်းခြေမြို့ဖြစ်တဲ့နင်းဘိုးမှာပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တာကြောင့်လူနှစ်ဦးထပ်မံနေသေဆုံးပြီးတော့တာဇင်ကျော်ဒဏ်ရာရသွားပါတယ်။ပောက်ကွဲမှုကြောင့်ဆောက်အုံတွေပြိုကျခဲ့တယ်လို့သမိုင်းနီပါအကွာမရှိတဲ့အဆောက်အုံတွေရဲ့ပရင်ပေါက်မှနေကွဲပြီးတော့နေရာတွေမှာလည်းအပေါက်ကြီးတွေဖြစ်သွားခဲ့ပါတယ်။ပောက်ကွဲမှုဖြစ်တဲ့နေရာဘာတွေရှိနေတယ်လဲဆိုတော့လည်းပတ်သက်ပြီးကွဲလွဲတဲ့သတင်းတွေထွက်ပေါ်နေပါတယ်။တချို့သတင်းဌာနတွေကအဲ့ဒီနေရာမှာဆက်ယုံအဆောက်အုံတွေရှိနေတယ်လို့ဆိုပေမဲ့တချို့ကတော့အဲ့ဒီနေရာမှာဖြိုချဖို့စီစဉ်ထားတဲ့အဆောက်အုံတွေဒါမှမဟုတ်ဖြိုဖျက်ပြီးသားအဆောက်အုံတွေသာရှိတယ်လို့ပြောပါတယ်။ဖြစ်ခဲ့တဲ့စက်တင်ဘာလကမြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှုကနေနောက်ဆက်တွဲဖြစ်လာတဲ့ငလျင်ကြောင့်အဆောက်အုံတွေပြိုကျခဲ့ပြီးကျောင်းသားတွေအပါအဝင်လူအများအပြားသေဆုံးသွားခဲ့တယ်လို့တောင်ကိုရီးယားသတင်းတွေကအခုသတင်းမှမှဖော်ပြလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံဟာစက်တင်ဘာလ3ရက်နေ့က6ကြိမ်မြောက်နျူကလ িয়ার စမ်းသပ်မှုကိုပြုလုပ်ခဲ့ပြီးတိုက်ချင်းပြစ်ဒုံးကျည်မှာတပ်ဆင်လို့ရနိုင်တဲ့ဟိုက်ဒရိုဂျင်ဘုံးကိုအအောင်မြင်မြင်စမ်းသပ်နိုင်ခဲ့ပါတယ်။ဒီဖောက်ကွဲစမ်းသပ်မှုကြောင့်အဲ့ဒီစမ်းသပ်မှုလုပ်ခဲ့တဲ့ဆက်ယုံတရှိရာပျုံကြီးကြီးဒေတာကအပေါ်ယံမြေရွာကျောမှာငလျင်တစ်ခုလုသွားခဲ့တယ်လို့အမေရိကန်နဲ့တရုတ်အစိုးရရဲ့မြင်းငလင်တိုင်းတာရေးပညာရှင်တွေကအဲ့ဒီအချိန်ကပြောပါတယ်။အဲ့ဒီငလင်ဟာနျူကလ িয়ার စမ်းသပ်မှုကြောင့်လှုပ်တာဖြစ်နိုင်တယ်လို့ဂျပန်တောင်ကိုရီးယားနိုင်ငံတွေကအာဏာပိုင်တွေနဲ့အမေရိကန်နိုင်ငံကအစိုးရမဟုတ်တဲ့အဖွဲ့ကျွမ်းကျင်သူတွေကအတည်ပြုပါတယ်။ကမ္ဘောဒီးယားနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့အတိုက်ခံကောင်းဆောင်ဆင်ဆွန်ခဖွဲ့စည်းထားတဲ့အထက်အခွင့်အရေးလူအခွင့်အရေးအဖွဲ့တစ်ခုကိုဖျက်သိမ်းဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတောင်းဆိုလိုက်ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ကသူ့ကိုဝေဖန်သူတွေအပေါ်မှာဖိနှိပ်မှုတွေလှုပ်ဆောင်နေပြီးတော့အထက်အတိုက်ခံပါတီကိုဖျက်သိမ်းပစ်ခဲ့တယ်လို့လွတ်လပ်တဲ့သတင်းမီဒီယာတွေအပေါ်မှာလည်းကန့်သတ်မှုတွေလှုပ်ဆောင်ခဲ့တာကြောင့်အလူရှင်အနောက်နိုင်ငံတွေကလည်းသူ့အပေါ်ဝေဖန်ခဲ့ကြပါတယ်။
သတင်းချင်းချုပ်ကိုနန်းလောင်တင်ညာပေးခဲ့တာပါဒီရက်နေ့အစည်းအဝေးထုတ်လုပ်ရမှုကမဆွမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Andre William ဖြစ်ပါတယ်ကျွန်မရှားဖောင်းပါဒီရက်နေ့အစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာပါ VOA American အသံညနေဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာဆန္ဒချင်းညနေ6နာရီခွဲနဲ့9နာရီအထိထုတ်လွှင့်ခဲ့တာဖြစ်ပါတယ် VOA ကထုတ်လွှင့်ခဲ့တဲ့အစည်းအဝေးနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးဖို့လိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးဖို့နိုင်ကြပါတယ် VOA မြန်မာပိုင်းကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.